ကစင်ဒီနယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ခိုက်မှုတွေအရှိန်မြင့်ဖြစ်ပွားနေတာနဲ့အမျှပြည်ပခန့်မှာပါဝင်နေတဲ့မြန်မာတပ်မတော်ရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးအပြစ်မဲ့အရပ်သားတွေကိုအကာအကွယ်ပေးဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတိုက်တွန်းလိုက်ပါတယ်တိုက်ပွဲတွေကြာပိတ်မိနေတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေလမ်းဖွင့်ပေးဖို့လည်းအဲ့ဒီအဖွဲ့ကတောင်းဆိုထားပါတယ်မက်ခင်ဖြူတွေကအပြည့်အစုံပြောပြပေးမှာပါရှင်
မြန်မာနိုင်ငံမှာငြင်းငြင်းလုပ်ငန်းစဉ်တွေဖော်ဆောင်နေတယ်လို့ဆိုပေမဲ့တိုင်းဒေသဒေသတချို့မှာတော့တိုက်ပွဲတွေအရှိန်မြင့်ဖြစ်ပွားနေဆဲဖြစ်ပြီးအဲ့ဒီဒေသတွေကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပိတ်ပင်ခံနေရတော့မယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကဒီကနေ့ထပ်မံသတိပေးပြောဆိုလိုက်ပါတယ်။၂၁ရာစုနှစ်ပြလုံညီလာခံဒုတိယအကြိမ်ကျင်းပအပြီးမှာကိုပဲကချင်ပြည်နယ်တနိုင်းမြို့နယ်တဝိုက်မှာဒီလဆန်းမိုင်းကစပြီးတော့မြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA တို့အကြားတိုက်ပွဲတွေပြန်လည်ပြင်းထန်လာနေတာပါ။ဒီလ5ရက်နေ့မှာမြန်မာတပ်မတော်ကနေတနိုင်းမြို့နယ်ကဒေသခံတွေကိုဒီလ15ရက်နေ့နောက်ဆုံးထားပြီးတော့နေရာကနေထွက်ခွာဖို့တတိပေးခဲ့ပါတယ်။ဒါပေမဲ့တကယ်တမ်းဒီလူတွေရဲ့ဘေးကင်းလုံခြုံမှုကိုအကာအကွယ်မပေးတဲ့အပြင်မထွက်ခွာတဲ့သူတွေကိုကချင်လွတ်လပ်ရေးအဖွဲ့ KIA နဲ့ပူးပေါင်းတဲ့အချမ်းဖတ်သမားတွေအဖြစ်ယူဆမယ်လို့လေရင်ပေါ်ကနေကြေချပေးခဲ့တဲ့မြန်မာစစ်တပ်ရဲ့တတိပေးချက်ထဲမှာဖော်ပြထားတာကြောင့်ဒါဟာနိုင်ငံတကာဥပဒေတွေနဲ့အညီဆောင်ရွက်တာမဟုတ်ပဲလူမှုကိုအကာအကွယ်ပေးရမယ့်အစားချင်းချောက်တဲ့လုပ်ရဖြစ်တယ်လို့ Human Rights Watch အဖွဲ့က Richard Weir ကပြောပါတယ်
။ They are not doing that in a way that respects the law. Right? So if they decide to conduct operations, it's important that all parties
သူတို့ဥပဒေကိုလေးစားလိုက်နာပြီးတော့လုံဆောင်တာမဟုတ်ပါဘူးတကယ်လို့သူတို့စစ်စင်ရေးတစ်ခုလုပ်မယ်လို့ဆုံးဖြတ်ရင်သူတို့ရဲ့သတိပေးချက်ကအဲ့ဒီဒေသကတက်ဆိုင်ရာလူတွေအားလုံးတကယ်ပဲဘေးကင်းရင်းရှေ့ပြောင်းနိုင်တဲ့အခြေအနေတစ်ခုဖြစ်အောင်လက်တွေ့ကျကျလုံဆောင်ပေးဖို့အရေးကြီးပါတယ်လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေနဲ့အညီတောင်းရရမယ့်တာဝန်ပါအဲ့လိုမျိုးလုံဆောင်ဖို့အရေးကြီးတယ်လို့ပဲဒီထက်ပိုပြီးတော့အရေးကြီးတာတစ်ခုကတကယ်တမ်းစစ်ပွဲဆိုင်ရာဥပဒေတွေကိုသူတို့လိုက်နာမယ်ဆိုလို့ရှိရင်သတိပေးချက်ထုတ်ပြန်တာလိုမျိုးတစ်ခုတည်းကိုပဲလူတို့သုံးပြီးတော့စိတ်ကြိုက်စစ်စစ်နိုင်အောင်လို့ဆောင်ရတာဆိုရင်တော့ဒါကတရားမဝင်ပါဘူး
။ဒီလဆမ်းမိုင်းကစလို့တက်မတော်နဲ့ခရီးရီအကြတိုက်ပွဲတွေကြောင့်ထိခိုက်ဒဏ်ရာရတဲ့အရပ်သားတွေရှိနေပြီးဒီစစ်ပွဲတွေကြောင့်ဒေသခံရောက်နေကြသူတွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့မှာလည်းအခက်အခဲတွေရှိနေတဲ့အကြောင်း Human Rights Watch အဖွဲ့ကပြောပါတယ်။ဒါကြောင့်မြမတက်မတော်ရောပြိပခတ်မှာပါဝင်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေရောနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးတော့အရက်သားပြည်သူတွေကိုအကောက်ွယ်ပေးဖို့လိုအပ်တယ်လို့ Richard Weir ကပြောပါတယ်
။ We've documented in the past, international documented recently that in Kachin State and Northern Shan State, both the Tab Mada and the other ethnic armed groups, including the KIA,have been responsible for violations.
ကချင်ပြည်နယ်ရဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိတ်မကြခင်ကပဲကျွန်တော်တို့ရဲ့လေးလာတွေ့ရှိချက်တွေအရမြမတက်မလို့ရော KIA အပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရောဟာလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုချူဖောက်လုဆောင်နေတာတွေ့ရပါတယ်။ဒါကြောင့်လည်းပဲတပ်ဆိုင်ရာအဖွဲ့အစည်းအားလုံးကဥပဒေနဲ့အညီလိုက်နာခြင်းမရှိတဲ့အပေါ်မှာကျွန်တော်တို့အထူးစိုးရိမ်နေတာဖြစ်ပါတယ်။
တနင်္လာနေ့တဝိုက်တိုက်ပွဲတွေကြောင့်နေရက်ကနေဆုတ်ခွာထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခသည်များနဲ့ချီရှိနေပြီးသူတို့အထွတ်လူသားချင်းစာနာမှုအကူအညီတွေအရေးကြီးလိုအပ်နေတယ်လို့ကချင်ဒုက္ခသည်အရေးဆောင်ရွက်နေသူတွေကလည်းပြောပါရယ်။လိုအပ်သူတွေအကူအညီအမြန်ဆုံးရအောင်အစိုးရအနေနဲ့ဆောင်ရွက်ပေးဖို့ Richard Weir ကတိုက်တွန်းပါရယ်
။ So the government needs to facilitate the evacuation and the provision of humanitarian aid.
အစိုးရအနေနဲ့ဒေသခံတွေဘေးကင်းရေးနဲ့ရှေ့ပြောင်းနေအောင်လို့အကူအညီပေးတယ်လို့တနိုင်းမြို့နယ်ကရပ်သားတွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးတယ်ပါတယ်။ဘလို့စီးလှူရှာမှုပဲလှုပ်လှုပ်လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေနဲ့လူခွင့်ဆိုင်ရာနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးတော့ဒီဥပဒေတွေနဲ့အညီဆောင်ရွက်ဖို့လိုအပ်ပါတယ်
။ကချင်လူလတ်ရေးအဖွဲ့ KIA ဟာမြမဆူရနဲ့18နှစ်ကြာအဖြစ်ခဲ့ရဲစရဲသဘောတူခဲ့ပြည်တဲ့နောက်ဒီပြီးခဲ့တဲ့2017ခုနှစ်ကစပြီးတော့ဒီပြည်ရဲ့သဘောတူညီချက်ကိုဖျက်သိမ်းပြီးနှစ်ဖက်တကြောပြန်စစ်ပွဲတွေပြန်လည်စတင်လာခဲ့တာဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြတဲ့ဒုက္ခသည်တွေထောင်ထဲချပြီးတော့ရှိပါရဲ့ရှင်။